ကျွန်တော်ဝင်းမြမမြမရွေးကောက်ပွဲ3ရက်သားလိုတော့ချိန်မှာအစိုးရနဲ့တက်မတော်ကြား UEC ပြည်တော်စုရွေးကောက်ပွဲကော်မရှင်ဆိုင်ရာအပြန်အလှန်ဝေဖန်ထိုးနှက်မှုတွေပြင်းထန်လာတာကဘာကြောင့်လဲဘလို့ဖြစ်ရှင်းတင်တာကို MIPS ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့အမှုဆောင် Director ဒေါက်တာမင်းစောဦးကိုမေးရမှာအခုလို့ဆက်ရှင်းပြပါတယ်
ဒီအစိုးရနဲ့တက်မတော်နဲ့ချားမှာဒီလွန်ခဲ့တဲ့9နှစ်အတွင်းမှာဒီလိုအပြန်အလှန်အများပြူလာရှိမှပြောဆိုပြီးတော့လည်းညှို့ထိုးကြတယ်ဆိုတဲ့ဟာဒီတစ်ခါကတော့အပြင်းထန်ဆုံးပဲအဓိကဘာဖြောင့်ဖြစ်လာလဲဆိုတဲ့ဟာကတော့တက်မတော်က UEC ရဲ့လှုပ်ဆောင်ချက်ဒီအပေါ်မှာမချေနှက်ဘူးပြောလာတာတွေ့ရတာပေါ့နော်ပထမဆက်ဆော့ချင်းရွေးကောက်ပွဲတွေကိုဖြတ်သိမ်းတာနဲ့ပတ်သက်ပြီးတော့လည်းညှို့ထိုးကြတဲ့ဟာတွေရှိတာအဲနောက်လာမယ့်ရွေးကောက်ပွဲမှာနှစ်ဖက်လုံးဝနေပြီးတော့ကန့်ကွက်မှုတွေတော်တော်များများကိုလှုပ်လာနိုင်တဲ့နေရာတွေတော်တော်များတယ်အဲ့ဒီအပေါ်မှာ UEC ဘလို့ရက်တီမလဲကိုအခုတည်းကနေပြီးတော့ဗလီဒန်လန်းပစ်ထားတယ်ဆိုတဲ့ဟာမျိုးလည်းဖြစ်နေတယ်
ဟုတ်ကဲ့အခုလေတယ်လှမ်းပစ်တဲ့သဘောကဒီမဲရလက်အပေါ်မှာတစ်ချိန်ဒီထက်ပိုပြီးတော့မချိန်မနဲ့ဖြစ်လာမယ်ဆိုတာမျိုးကိုဥတီတာလားဒါမှမဟုတ်ရှင်လည်းလက်ရှိဒီအစိုးရအပေါ်မှာဒီကင်တွယ်ဆောင်ရွက်မှုညံဖျင်းတဲ့အပေါ်မှာရွက်ကောက်ပွဲမတိုင်ခင်မှာအဓိကသိခါရှာခြင်းတဲ့သဘောပြောခြင်းတယ်လို့ထင်လား
ဒီလိုမျိုးဆွဆွဲပြောဆိုလိုက်ပြီဆိုလို့ရှင်တော့ဒါအစိုးရကိုအပြစ်တင်တဲ့သဘောကတော့ပိုလိုက်ပြီးတော့ရောက်ပါတယ်အဲ့ဒါပေမဲ့ဒီရွေးကောက်ပွဲကိုဖြစ်ဖို့ဆန္ဒတက်မတော်မှာလည်းရှိပါမယ်။ဥပမာမြေကြီးမှာကြည့်တယ်ဆိုလို့ရှိရင်ဒီတက်မတော်ဘက်ကလည်းနောက်တော့ရခိုင်လိုနေရာမျိုးမှာတော့တချို့နေရာတွေကဆိုင်နေဆိုင်နာပြီးတော့မတိုက်ပြနေပေါ့နော်။ဆိုတော့ဒါရွေးကောက်ပွဲနဲ့တိုက်ရဲတက်ဆိုင်နေတော့ကြောင့်မလို့စစ်စင်ကြီးတွေကိုလည်းရက်ထားတဲ့သဘောမျိုးလည်းဖြစ်နိုင်တယ်။အဲကျွန်တော်တို့စိတ်ပူတာဖြစ်နေတယ်ဒီချက်ဒီအမားရွေးနေကိုမှတ်တမ်းနေတင်ပြီးတော့ election ပြီးတော့မှထွက်လာတဲ့ရလဒ်ဒီအပေါ်မှာပြင်းထန်တန်ခွက်ကြတာတွေဖြစ်တဲ့ဒါပေမဲ့ရွေးကောက်ပွဲဖြစ်တဲ့ကာလမှာလိုမျိုးပါတီတွေကနေပြီးတော့တိုင်တန်းရတယ်ဆိုတဲ့အပေါ်မှာ UEC ကဘယ်လိုပုံစံနဲ့ရက်တီဖြည့်ရှင်းမလဲဆိုတဲ့အပေါ်မှာတော့ပို့ပြီးတော့စကားပြောတော့မလို့ထင်ပါတယ်။မချေနှက်ချက်တွေဖြစ်လာတယ်ဆိုလို့ရှိရင်တော့အဲ့ဒီအပေါ်မှာထပ်မှန်ပြီးတော့ပြင်းမာမှုတွေထိတ်တိုက်တွေးမှုတွေလည်းဖြစ်လာနိုင်တယ်ပေါ့
။ဟုတ်ကဲ့အခုလက်ရှိအနေအထားကတော့ဒီရွေးကောက်ပွဲတွေမှာဖြစ်လေဖြစ်တာရှိတယ်ဒီအပြိုင်ဆိုင်ပြင်းထန်လာချိန်မှာအပြန်အလှန်ပြောကြတဲ့အနေအထားမျိုးကိုပို့ပြီးတော့ရောက်တဲ့သဘော။နောက်ရွေးကောက်ပွဲရက်လက်ပေါ်မှာတည်ပြီးတော့ဆက်ပြီးတော့ဆစ်လာနိုင်တဲ့သဘောပေါ့နော်
။ဟုတ်ကဲ့အဲ့ဒါတန်းလေးပို့တယ်ပေါ့ဗျာ။အခုကနိုင်ငံရေးပါတီတစ်ခုမဟုတ်ပဲနဲ့တိုင်းပြည်တစ်ပြည်ရဲ့လက်မှတ်ကိုင်တက်မတော်တစ်ခုကနေပြီးအဲ့လိုပြောတဲ့အပေါ်မှာတော့ဒီပြောပုံစုံပုံနဲ့ပြောရတဲ့အကြောင်းရင်းပေါ်မူတည်ပြီးတော့ဒါရနေတော့နိုင်ငံရေးရတော့အကျဲဆက်တယ်ပေါ့နော်။အစိုးရနဲ့တက်မတော်နဲ့ကြားထဲမှာအဟာတွေညားနေတယ်ဆိုတဲ့ဟာကိုပြသလို့ဖြစ်သွားတာ
ဟုတ်ကဲ့တလို့ဆယ်မှာ UEC ကဘလို့ပြန်ဖြည့်ရှင်းပေးတယ်နဲ့လို့ထင်တာ
ရွေးကောက်ပွဲမှာဖြစ်လာတဲ့အငင်းပွားမှုတွေကို UEC အနေနဲ့ကင်ပဖြည့်ရှင်းတဲ့အခါမှာတည်စဲဥပဒေနဲ့ဖြည့်ရှင်းတဲ့ပုံစံဖြစ်တယ်လို့တစ်ဖက်ကလည်းပြိပခဖြည့်ရှင်းအမြင်နဲ့ဖြည့်ရှင်းနိုင်မှုလို့ပေါ့ညီမပြည့်ရဲ့အနေအထားကလည်းဥပဒေကြီးကိုအရာကိန်းလုံးကင်ပြီးရှင်းလို့ရှင်းတချို့တပ်ပဏာတွေကပိုဆိုးသွားတဲ့အနေအထားမျိုးတွေရှိတာအဓိကတော့ဆွေးနွေးတယ်ဗျအခု UEC ရဲ့အဓိကအားနည်းချက်တစ်ခုကဒီနိုင်ငံရေးပါတီတွေနဲ့အခြေအနေဖြစ်အောင်ဆွေးနွေးမှုအားနည်းခုတချို့မှဆိုပါတော့ဗျ election cancellation လုပ်တယ်ဆိုတဲ့ဟာမျိုးတွေဥပမာဥတည်ရေးတို့လက်ထက်တုန်းကဆိုလို့ရှိရင်ပိုင်းရပါလိမ့်ကအဖွဲ့အစည်းတွေအများကြီးနဲ့တွေ့ပြီးဆွေးနွေးခဲ့တာရှိတယ်အဲ့မှာအဓိကတော့အခုဒီကောက်ပွဲမှာပါတီတွေတိုင်တာဖြစ်လာခဲ့တဲ့အခါမှာ UEC အနေနဲ့သူတို့ဖြစ်နေတာပုတိပတ်တက်နေတဲ့နေရာတွေမှာဆိုလို့ရှိရင်ပို့ပြီးတော့ခရူးဆိုင်ပြီးလောက်ပို့လို့ပါလိမ့်မယ်။အဲနောက်တစ်ခုကလည်းဟိုလိုပါတီတစ်ခုတည်းကနေပြီးတော့အစိုးရဖွဲ့လို့မရတဲ့အနေအထားမျိုးတွေဖြစ်လာတဲ့အဲအဲ့ခါမျိုးဆိုလို့ရှိရင်တော့ပို့တိုင်မှုတွေကပို့ပြီးများနိုင်ပါတယ်။အဲဒါမဲ့တစ်ဖက်ထဲမှာကျယ်ပြည့်များ NLD ဘယ်လိုကြည့်နေအစိုးရမဖွဲ့နိုင်ဘူးဆိုလို့ရှိရင်ပူးစော်ထည့်ရနေပြီးတော့သူတို့ပြောသွားတာအစိုးရအနေနဲ့အမျိုးသားညီညွတ်ရေးကိုဥတည်ပြီးတော့ National Unity ကိုဥတည်တဲ့ Government တစ်ခုမျိုးလုပ်ဖို့စဉ်းစားရတာရှိပါတယ်လို့ပြောသွားတယ်။ဒီလိုစဉ်းစားချက်မျိုးရှိတယ်ဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲပြီးတဲ့အချိန်မှာဖြစ်လာနိုင်တဲ့မတည်ငြိမ်မှုတွေကိုလျှော့ချနိုင်မှုတွေကအများဆုံးအကောင်းဆုံးအဖြစ်ဖြစ်နိုင်တယ်ပေါ့နော်
။ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲကာလကဒီကိုယ့်ဘက်ကထောက်ခံမှုရအောင်သူတို့ကတော့လက်ခုပ်တန်တောင်းတဲ့အနေအထားမျိုးပေါ့နော်။အဲ့တော့လက်တွေမှာဖြစ်လာနိုင်ဖို့အနေအထားရော
။အဖက်နဲ့တစ်ဖက်နဲ့အဲ့လိုအပြစ်တင်ရပြီဆိုလို့ရှိရင်ပို့ပို့ဝေးသွားကြတယ်။ကျွန်တော်တို့မြန်မာပြည်ရဲ့ပြဿနာကရွေးကောက်ပွဲရလဒ်တစ်ခုတည်းနဲ့ဖြစ်ရှင်းလို့မရဘူး။အမျိုးသားရင်းများစီရေးကိုအခြေခံရှိမှဝေးရတယ်။ခုတည်းကကျေးဇူးတင်ရတဲ့ပြင်ဆင်ထားမယ့်အချိန်တော့ရောက်ပြီလို့ထင်ပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမင်းစောခင်ဗျာကျွန်တော်ဝင်းမြမ